ကိုဗစ်-19ရောဂါကူးစက်ခံထားတဲ့အမေရိကန်သမ္မတဒေါနယ်ထရမ့်ရဲ့အခြေအနေဟာဆက်ပြီးတော့ကောင်းမွန်နေပြီးဒေါက်တာမှုရှိတယ်လို့သူရဲ့ဆရာဝန်ဒေါက်တာရှောင်းကွန်လီကစနေနေ့ညပိုင်းကပြောလိုက်ပါတယ်။သမ္မတထရမ့်ကိုရန်ဒါစီဗာဆေးဒုတိယကြိမ်ပေးထားပြီးအဖျားမရှိသလိုနောက်ထပ်အောက်ဆီဂျင်ပေးထားတာလည်းမရှိဘဲအောက်ဆီဂျင်ပေးဝမှုပမာဏဟာလည်းတစ်နေ့လုံး96ရာခိုင်နှုန်းကနေ96ရာခို ထားပါတယ်ဒေါ်နယ်ထရမ့်ကိုဒီနေ့မှရန်ဒက်ဆီဗာစီနောက်တစ်ကြိမ်ပြီးသွားမှာဖြစ်ပြီးဂျာဝန်တွေကအနီးကပ်စောင့်ကြည့်သွားမှာဖြစ်တယ်လို့လည်းကြေညာချက်ထဲမှာပြောထားပါတယ်မနေ့အစောပိုင်းတုန်းကတော့သူ့ကိုကူးသပေးနေတဲ့ဂျာဝန်တွေကဒေါ်နယ်ထရမ့်နဲ့ပတ်သက်ပြီးပြောကြားခဲ့တာမှာတော့ဒေါ်နယ်ထရမ့်ရဲ့အချင်းလေးဟာမနေ့ပိုင်းမှာအလုံးကိုကောင်းတယ်လို့ဒေါက်တာကွန်လီကဝေါ်လ်ဒရစ်စစ်ဆေးရုံမှာပြောထားပါတယ်ဒါပေမဲ့အမီရော်အရာရှိချုပ်မတ်မဲဒိုကတော့ဒေါ်နယ်ထရမ့်ရဲ့အချင်းလေးဟာလွန်ခဲ့တဲ့24နှစ်အတွင်းအလုံးစိုးရင်စရာကောင်းခဲ့ပြီးဒါပေမဲ့48နှစ်ကြီးဟာဒေါ်နယ်အတွက်အရေးကြီးပြီးတော့ပြေဝပြန်နေကောင်းလာဖို့အနေထားထိတော့မရောက်သေးဘူးလို့မနေ့အစောပိုင်းမှာပဲသူကပြောခဲ့တာပါဒေါ်နယ်ထရမ့်အနေနဲ့ဆေးရုံမှာဘယ်လောက်ထိဆက်နေရမယ်ဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးဘူးလို့ဒေါက်တာကွန်လီကပြောပါတယ်ဒါပြင်သမ္မတထရမ့်အနေနဲ့အောက်ဆီဂျင်ပေးဖို့လိုခဲ့သလားဆိုတဲ့မေးခွန်းကိုတော့ဒေါက်တာကွန်လီကဖြေဆိုသွားခဲ့ခြင်းမရှိခဲ့ပါဘူးခင်ဗျာ